ကချင်ပြည်နယ်ဖားကံမြို့နယ်တွေကကြောင်မြက်လောက်ွက်တစ်ခုမှာမြေစာပုံပြိုကျလို့အသက်ပေါင်းများစွာဆုံးရှုံးရတဲ့ဖြစ်ရကြောင်းစီးပွားရေးလုပ်ငန်းတွေထိန်းကိုရော်ရဲစွာလုပ်ကိုက်နေတာကိုထိန်းသိမ်းသင့်ပြီလို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကအကြေညာချက်ထုတ်ပြန်ပါတယ်။ကြောင်မြက်ဒူးဖော်ရေးလုပ်ပိုင်ခွင့်ရထားတဲ့လုပ်ငန်းတွေဟာဒေါ်လာသန်းပေါင်းများစွာဝင်ငွေရရှိနေကြပေမဲ့လူ့ခွင့်ရေးကိုအလေးထားပြီးဖြစ်လာနိုင်တဲ့အန္တရာယ်တွေကိုကာကွယ်ဖို့ကြိုတင်ပြင်ဆင်ထားမှုအားနေတယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ကထောက်ပြပါတယ်။စီးပွားရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအစိုးရနဲ့စီးပွားရေးလုပ်သူတွေအနေနဲ့လူ့အခွင့်အရေးကိုအလေးထားဖို့တာဝန်ရှိတယ်လို့လည်းပြောထားပါတယ်။ဒါကြောင့်မြန်မာနိုင်ငံကစီးပွားရေးတွေလုပ်ကိုင်တဲ့နေရာမှာလူ့အခွင့်အရေးနဲ့ပတ်သက်လို့ပြင်ဆင်ဖို့လိုတာတွေလှုံ့ဆော်ဖို့အခုအသက်ဆုံးရှုံးခဲ့ရသူတွေထိခိုက်နစ်နာသူတွေကိုစာနာထောက်ထားပြီးတင့်တော်တဲ့ပြန်လည်ကူစားမှုတွေလုပ်ပေးဖို့စဉ်းစားပေးတယ်လို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြေစာပုံပြိုကျမှုမှာတည်ဆုံခဲ့ရသူတွေရဲ့မိသားစုတွေနဲ့ထပ်တူမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကလည်းဝမ်းနဲ့ချေခွဲတုံ့လှုပ်ရတယ်လို့ထုတ်ပြန်ချက်ထဲမှာရှင်းတာထားပါတယ်။